ဒီအာချရုပ်ရှင်ပွဲတော်မှာအရင်ကကိုရီးယားနဲ့ထိုင်းနိုင်ငံမှာပြသခဲ့မှုရဲ့တခါကအရာရင်းညများစက်တကံမိုးကိုစက်ပိုင်းကိုကြော်ပြီးစံရီချက်ချင်းငယ်ပြိုင်းဆိုတဲ့ကားတွေပြခဲ့ပါတယ်။မြန်မာပြည်မှာအင်္ဂလိပ်စာတမ်းထိုးကား10ကားပဲရှိတဲ့အတွက်ဒီကားတွေကိုပဲရုပ်ရှင်ပွဲတော်တွေမှာပြခဲ့ရတဲ့အကြောင်းအင်္ဂလိပ်စာတမ်းထိုးရင်မြန်မာငွေ75သိန်းကနေသိန်း20အထိကုန်တာမို့စီးပွားရေးအရအရှုံးပေါ်တတ်တယ်လို့ဒါရိုက်တာကြည်စိုးထွန်းကပြောပြပါတယ်။မြန်မာကားတကားကိုအမြတ်သိန်း1000အောက်မှာပဲရှိတာမို့တကားရိုက်မယ်ဆိုရင်သိန်း5000 6000ပဲအကုန်ကျခံနိုင်ကြတဲ့အကြောင်းဒါကြောင့်ဗီဒီယိုကပဲရုပ်ရှင်လောကသားတွေကိုထမင်းကျွေးနေတယ်လို့ဒါရိုက်တာဆန်ရွှေမောင်ကပြောပြပါတယ်။မြန်မာရုပ်ရှင်လောကမှာအမှုပညာတန်ဖိုးထက်စီးပွားရေးအရတွက်ချက်ပြီးလုပ်နေရတဲ့အခြေအနေတွေမျိုးအမှုပညာအတွေးခေါ်ပိုင်းမှာလည်းတိုးတက်ဖွံ့ဖြိုးမှုတွေနှေးကွေးနေတဲ့အကြောင်းဒါရိုက်တာဆန်ရွှေမောင်ကပဲပြောပြပါတယ
်။ကျွန်တော်ကိုမုန်းငင်လဲမုန်းကြပါပါ။ Art for Art Six ဆိုတဲ့ကျွန်တော်အမှုပညာသည်အမှုပညာတွေအတွက်ဆိုတဲ့လမ်းစဉ်ကိုကျွန်တော်တို့မနှမ်းနိုင်ပါဘူး။မနှမ်းနိုင်သေးပါဘူး။အဲ့ဒါသမုတ်တရားဝန်တစ်ထွာအတွက်ကိုကျွန်တော်တို့လှုပ်ရှားမှုပါနေတဲ့အတွက်ကိုကျွန်တော်တို့အတွေ့အခေါ်ဒီလေဒီကားရိုက်ရင်ပတ်သက်မရရင်ဘယ်နဲ့လုံးဝင်လဲဆိုတော့အခြေခံခံစားချက်ကပါနေတော့ကျွန်တော်တို့ရဲ့ဖန်တီးမှုဟာကြာရမရရကွာပြောင်ပြောင်းအောင်လုပ်မယ်ဆိုတော့အဆင်ရောဒီဘူးရအတွေ့အခေါ်အဖြစ်မဖြစ်တော့ပါဘူးကိုဝန်းကြီးကိုကြည့်ပြီးလှုပ်ကြတာများတဲ့အတွက်ကိုပတ်သက်ရရမရရကဘာနဲ့ရှင်မကွာဆိုတော့လှုပ်ရကိုကျွန်တော်တို့မစွန့်စားနိုင်သေးတဲ့အကြောင်းတစ်ခုကျွန်တော်ပြောတာပါစိတ်ဓာတ်တွေကတော့ရှိကြပါတယ်
1980-80ကာလတွေကမြန်မာရုပ်ရှင်ရွှေကာလလို့ရုပ်ရှင်သမားတွေကသတ်မှတ်ခဲ့ပြီးတော့တစ်နှစ်ကိုကားပေါင်း80ကျော်ထွက်ပြီးမဲ့လေဒီနှစ်ခေတ်မှာတော့ရုပ်ရှင်တကားဖြစ်ဖို့အတွက်အနည်းဆုံးတစ်နှစ်ခွဲအချိန်ယူရတယ်လို့လည်းဒါရိုက်တာဆန်ရှင်မောင်ကပြောပါတယ်။ကမ္ဘာကျော်ဘောလီဝုဒ်ရုပ်ရှင်မျိုးတော်ကိုရောက်လာတဲ့အခါမြန်မာရုပ်ရှင်လောကသားတယောက်အနေနဲ့ထူးထူးခြားခြားပါတွေ့ခဲ့ပါသလဲလို့ဒါရိုက်တာကြည်စိုးထွန်းကို RFA ကနေမေးကြည့်ပါတယ
်။ကျွန်တော်တို့နဲ့တော်တော်တူရရိုက်ပုံရိုက်တာရိုက်နေတယ်ရိုက်ကွင်းတွေကြီးတာလေ။ရုပ်ရှင်ရိုက်ကွင်းတွေရောက်တယ်နောက်ပြီးတော့ဗီဒီယိုရိုက်ကွင်းတွေရောက်တာပေါ့လေ။ရောက်တော့သူကပစ္စည်းကတော့ပိုသုံးနိုင်တယ်ကျွန်တော်တို့ကင်မရာကောင်းသုံးနိုင်တယ်မီးလုံးတွေကောင်းသုံးနိုင်တယ်နောက်ပြင်ကြီးစင်ကြင်ကိုသူတို့တော်တော်လေးဟိုယူရပေါ့အခြေယူတယ်ချိန်ယူပြီးအေးအေးဆေးလုပ်တာကျွန်တော်တို့တွေ့တယ
်ဒီကျွန်တော်ဒီမြန်မာရုပ်ရှင်နဲ့ပတ်သက်ပြီးတော့ကောသူတို့ဒီပွဲတော်မှာရောစိတ်ဝင်စားမှုတွေပြရတာသူတို့ဆရာတို့သင်ရတဲ့ရုပ်ရှင်တွေရတော့အဲဘယ်လိုအခြေအနေရှိလဲဆိုတာလည်းသိနေပါတယ်ဆရာ
သူတို့ကဒါပုံဝင်လည်းပြောရင်သူတို့ကမြန်မာရုပ်ရှင်ဆိုတာကြတော့မကြဘူးဖြစ်နေသလားမြန်မာရုပ်ရှင်ဆိုတာသူတို့မသိဘူးမတိတဲ့ခါကျတော့ဒီမြန်မာရုပ်ရှင်၄၅၆ကားလောက်ဒီမှာလာပြရတဲ့ခါကျတော့နည်းနည်းသူတို့အားအားသင့်တာပေါ့လေ
မြန်မာကားတွေဟာအမှန်နဲ့အလင်းမောင်ကားကူကားဆက်တွေဟာအစင်တန်းနေနေတဲ့အကြောင်းအဲ့ဒီအာရှရုပ်ရှင်ပွဲတော်ကိုတွားရောက်ခဲ့ပြီးတော့ရုပ်ရှင်ဝေဖန်ရေးဆောင်မရေးခဲ့တဲ့သတင်းစာဆရာနဗတ်တခူရီယာကနေ RFA ကိုပြောပြခဲ့ပါတယ်တရုတ်ဆောင်လွင်မိုးကတော့မြန်မာနဲ့တခြားနိုင်ငံတွေရဲ့ကွာဟချက်ကိုအခုလိုရှင်းပြပါတယ
်စစ်မှုဝိုင်းဆိုင်ရာကွာဟချက်နောက်တစ်ခုနည်းပညာဝိုင်းဆိုင်ရာကွာဟချက်ပေါ့နော်စီဝါရေးအခြေအနေ distribution ဖြန့်ချိပုံစံတွေကွာဟချက်တွေအများကြီးရှိပါတယ
်။ဟုတ်ကဲ့ကဲ့အသွေးခေါ်နဲ့လုတ်ပိုင်ခွင့်တွေဘယ်မှာရောကွာဟချက်တွေမတွေ့ရဘူးလားခင်ဗျာ
။တနည်းအားကျွန်တော်ကြည့်ခဲ့တဲ့ဇာတ်ကားလေးတကားဆိုလို့ရှိရင်ဒီရုပ်ရှင်ပွဲတော်မှာလာပြတဲ့ဇာတ်ကားတကားဆိုအီရန်နိုင်ငံရဲ့ဇာတ်ကားတကားရှင်းတယ်ကွာ။ဒီပုံမီမှာကျင်းပတဲ့ရုပ်ရှင်ပွဲတော်ရဲ့ super webcam နဲ့ပါပဲ။အဲ့အီရန်ဒရိုက်တာကပဲစုရတော့ပါပဲ။သူရိုက်တဲ့ကားလေးကလည်းသူ့ရဲ့အသွေးခေါ်နဲ့သူ့ရဲ့လွတ်လပ်ခွင့်ကအီရန်နိုင်ငံအခြေအနေဆိုင်တော့မြန်မာနိုင်ငံမှာဒီထက်ပိုအများကြီးလွတ်လပ်နေတာတို့ရပါတယ်ခင်ဗျာ။
ရုပ်ရှင်တရုတ်ဆောင်လွေမိုးပြောသွားတဲ့အီရန်ကားလေးကတော့ Sharon for Paradise လို့ခေါ်တဲ့ဒုက္ခဘုံအတွက်ကလေးငယ်လို့အမိရတဲ့ရုပ်ရှင်ဖြစ်ပါတယ်။မောင်နှမနှစ်ယောက်တရားနည်းပဲရှိတဲ့ဖက်နှက်ကိုတယောက်တည်းလဲစီးပြီးကြောင်းသွားရတဲ့အကြောင်းညီမငယ်အတွက်ရှင်းနေရွယ်အကူကနေဖက်နှက်ရှာဖွေပေးရပုံကိုအမှုပညာဆန်းဆန်းတင်ပြခဲ့တဲ့ကားဖြစ်ပါတယ်။ကိုလွေမိုးတယောက် Bollywood ခရီးစဉ်ကနေဘာအပိတရားများရလိုက်တယ်လို့မေးကြည့်ရမှာတော့
အဓိကကကိုယ့်ရဲ့အရည်သွေးတဲ့ကိုယ့်ရဲ့ idea ပဲအရေးကြီးပါတယ်။အရင်ပိတ်ကြထားပြီးမှလည်းကိုယ်ကဖိုင်နေတဲ့ဆိုရင်ရှိနေအများကြီးလုပ်လို့ရတယ်ဆိုတဲ့သဘောပါပဲကျွန်တော်တို့မှလိုအပ်နေစစ်မှုပိုင်းဆိုင်ရာတွေဟာဟိုမကြခင်မှာဖြည့်သေးလို့ရပြီမဲ့ရင်းထဲမှာဖြစ်ပေါ်လာတဲ့အမှုပညာပိုင်းဆိုင်ရာတွေကတော့ကျွန်တော်တို့တော်တော်ကိုကြိုးစားပြီးတော့ဖြည့်ဆည်းရမှာပါဟိုမိသားစုထဲမှာဖြစ်တဲ့ပြဿနာလေးတွေတမိသားချင်းမှာဖြစ်တဲ့ပြဿနာလေးတွေနဲ့ကျွန်တော်တို့ကဒီဖော်ပြနေုံနဲ့မပြီးတော့ဘူးဆိုတဲ့အကြောင်းလေးကျွန်တော်သိလာရပါပြီ
ပြောဆောင်လွေမှုပြောပြသွားတာဖြစ်ပါတယ်။မကြခင်မြန်မာနိုင်ငံမှာ short film လို့ခေါ်တဲ့အမှုပညာနဲ့အတွေးခေါ်ကိုဦးစားပေးတဲ့ရုပ်ရှင်ကားပိုင်းတူလေးတွေရိုက်ဖို့အတွက်အစီအစဉ်လည်းရှိနေတဲ့အကြောင်းလာမယ့်ဒီဇင်ဘာလမှာတော့အိန္ဒိယတောင်ပိုင်းရှန်နိုင်းနဲ့ဘင်္ဂလားမှာမြန်မာကားတွေကိုလည်းမိတ်ဆက်ပေးအောင်မှာဖြစ်ပြီးအိန္ဒိယရုပ်မြင့်တန်ကြားကလည်းထုတ်လွှင့်မှုအတွက်ပြောဆိုထားတာတွေရှိတယ်လို့ဒါရိုက်တာကြည်စိုးထွန်းက RFA ကိုပြောပြပါတယ်။တက်တန်း86နဲ့ရှိပြီဖြစ်တဲ့မြန်မာရုပ်ရှင်ဟာတချိန်ကအိန္ဒိယနဲ့အရေးသွေးသိမ့်မကွာပါပဲအခုအချိန်မှာတော့ဘာကြောင့်အဲ့လောက်ကွာသွားတယ်ဆိုတာသူ့အနေနဲ့အဖြေမရသေးတဲ့အကြောင်းဒါရိုက်တာဆန်ရွှေမောင်ကပဲအခုလိုပြောပြသွားခဲ့ပါတယ်ခင်ဗျာ
အရင်လွန်ခဲ့တဲ့အနှစ်50လောက်တုန်းကတော့ဒီအိန္ဒိယရုပ်ရှင်ကကျွန်တော်တို့လည်းဘယ်တော့မှမကွာပါဘူး Ukraine, Lubang Miazwa, Nabido Nangango Lutina, Pedro Lokna, Pinaya de Kua, Genosima Pablo Nijani, the Lesurao, Genosina, Milavare, Erado, Genola, Pimia, the Bow.